မေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ရှာလော့ဘေးမြို့မှာလူမျိုးရေးဝါဒီတွေရဲ့ဆန္ဒပြပွဲကိုတံပြန်ဆန္ဒပြပွဲအတွင်းလူတဦးတည်ဆုံးခဲ့ရတဲ့ဒီကားနဲ့ဝင်တိုက်ခတ်မှုကိုပြည်သူ့အခွင့်အရေးဆိုင်ရာစုံစမ်းစစ်ဆေးမှုအဖြစ်အမေရိကန်တရားရေးဌာနကစတင်ကင်တွယ်နေပါတယ်။ရှာလော့ဘေးမှာဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့တည်ဆုံးမှုဟာဆိုရင်အမေရိကန်ရဲ့ဥပဒေနဲ့တရားရေးရဲ့အရှိုက်ကိုထိုးနှက်တိုက်ခတ်မှုဖြစ်တယ်လို့ရှင်းလင်းချုပ် Jeff Sessions ကပြောပါတယ်။လူမျိုးရေးအယူဆအမုန်းတရားတွေနဲ့အခုလိုဆောင်ရွက်တာဟာဆိုရင်ကျွန်တော်တို့ရဲ့စံတန်မှုတွေကိုဖောက်ဖျက်တာဖြစ်ပြီးတည်ငြိမ်မခံနိုင်ဘူးလို့ရှင်းလင်းချုပ်ကပြောတာပါ။လူလူချစ်တဲ့ပွဲရုံးရင်ဆန်ခတ်မှုအတွင်းနဲ့ဆန္ဒပြပွဲအတွက်တာဝန်ကျတဲ့ရေရဟတ်ရင်တစ်စင်းလည်းပြည့်ကြခဲ့ရတာကြောင့်စုစုပေါင်း3ဦးတည်ဆုံးခဲ့ပြီးနောက်မှာတော့အမေရိကန်ပြည်ထောင်စုတောင်ပိုင်းခွဲထွက်ရေးပုဂ္ဂိုလ်တို့ရဲ့ရုပ်ထုကိုဖိတ်ဆားမဲ့အရင်ဆန့်ကျင်ဆန္ဒပြကြတဲ့လူမျိုးရေးဝါဒီတွေပြန့်ထွက်သွားကြဆိုပြီးဗာဂျီးနီးယားအုပ်ချုပ်ရေးမှူးကပြောဆိုလိုက်ပါတယ်။ရှာလော့ဘေးမြို့မှာလူမျိုးရေးဝါဒီတွေနဲ့သူတို့ကိုတံပြန်ဆန္ဒပြကြသူတွေကြားထိတိုက်တွေတိုက်ခတ်မှုတွေဖြစ်ပြီးနောက်မှာတော့အုပ်ချုပ်ရေးမှူးတယ်ရီ မက်အလစ်ဖီကပြည်내ရေးပေါ်အခြေအနေကြီးညာခဲ့ပါတယ်။ရှာလော့ဘေးမြို့ကိုဒီကနေ့ရောက်ရှိလာကြတဲ့လူမျိုးရဲ့ဝါဒီတွေနဲ့နာဂျီတွေကိုပေးချင်တဲ့သတင်းစကားရှိပါတယ်။ကျွန်တော်တို့ပေးချင်တဲ့သတင်းစကားကတော့ပြန်ထွက်သွားကြပါလို့အုပ်ချုပ်ရေးမှူးမက်အော်လစ်ဖီကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်။